ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေစတင်တဲ့ပထမတလအတွင်းတည်ဆုံသူရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ6,900တက်မနည်းရှိခဲ့ကြောင်းနယ်စည်းမခြားဆရာဝန်များဖွဲ့ MSF ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေကိုမင်းမြန်ပြုစုထားတဲ့စစ်တမ်းကိုဒီကနေ့ထုတ်ပြန်ရမှာဆွစ်ဇာလန်နိုင်ငံဂျနီဗာခြေဆိုင်နိုင်ငံကအကူအညီပေးအဖွဲ့တစ်ခုဖြစ်တဲ့ MSF ကခန့်မှန်းပြောဆိုလိုက်တာပါ။တည်ဆုံသူတွေထဲမှာအသက်9နှစ်အရွယ်ကလေးငယ်အနည်းဆုံး930ပါဝင်တယ်လို့လည်းပြောဆိုထားပါတယ်။MSF အဖွဲ့ရဲ့စစ်ဘက်ဆိုင်ရာညွှန်ကြားမှုစစ်နေဝန်ကတော့စစ်တမ်းကောက်ယူရမှာတည်ဆုံသူမိသားစုဝင်အရေအတွက်ကိန်းဂဏန်းပေါ်မှာတမကတည်ဆုံဒဏ်ရာရအောင်အကြမ်းဖက်ခံခဲ့ရတဲ့ပုံစံကိုကြားသိရတာတွန်းလို့ဆရာဖြစ်ရကြောင်းပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကိစ္စကန်30လောက်ကိုဩဂုတ်လ25ရက်နေ့ကစီးနင်းတဲ့ခဲ့တဲ့ ARS စွန့်ရအုပ်စုကိုလိုက်လံရှင်းလင်းတဲ့စစ်စီရေးတွေမှာမြန်မာစစ်တပ်ဟာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝန်ကဆွဆွဲထားကြတာပါ။မြန်မာစစ်တပ်နဲ့လက်နက်ကန်အရသားတွေဟာတပ်ဖြတ်မှုအာဏာပြုချင်မှုရွာလေကုန်မိရှုမှုတွေကျူးလွန်ခဲ့ကြပြီးရိုဟင်ဂျာ6သိန်းကျော်ကလည်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရကြောင်းလူခွင့်ရေးအဖွဲ့တွေကလည်းပြောဆိုထားပါတယ်။မြန်မာအာဏာပိုင်ကတော့စစ်စင်ရေးတွေအတွင်းလက်နက်ကန်အစွန်းရောက်400နီးပါးကိုအသေးဖမ်းဆီးမိကြောင်းပြောဆိုထားတာပါ။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲချက်တွေထွက်ပေါ်လာရကစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုဖွဲ့ပြီးစစ်ဆေးခဲ့တဲ့မြန်မာစစ်တပ်ကတော့နိုင်ငံကနဲ့လူခွင့်ရေးအဖွဲ့တွေဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ညွန်ကျွန်ရေးတပ်ဖွဲ့တွေကဥပဒေနဲ့အညီသာဆောင်ရွက်ခဲ့ကြောင်းတွေ့ရှိချက်တွေကိုအစိုးရကစားထုတ်ပြန်မှပြောဆိုခဲ့ကြပါတယ်။